ကိုဗစ်ကာယောဂါကူးစက်သူတွေပြန်ပြီးတော့ရှိနေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့ထုတ်ပြန်ချက်ထုတ်ထားပါတယ်။မြန်မာနိုင်ငံဘက်ကကုန်သွင်းတဲ့ကုန်ကားဒဇင်တိုင်းကားပေါ်ပါလာတဲ့ကုန်တွေရဲ့နမူနာအခု30စီပေးပို့ဖို့နောက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးကားကိုလည်းကုန်တယ်ဘက်ကကြာခံဖို့ယူနန်အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုန်တစ်ခုစစ်ဆေးကားကယွမ်ငွေ60ကုန်ကြမှာဖြစ်ပါတယ်။ကိုဗစ်ကာယောဂါဟာကိုဗစ်ဗိုင်းရပ်စ်ပိုးပါတဲ့နှာခေါင်းအာခေါင်းတို့ကထွက်လာတဲ့အရည်လေးတွေကနေတဆင့်ကူးစက်တာလို့ပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဟင်းသီးဟင်းရွက်အသီးနှံတို့ကနေတဆင့်ကူးတဲ့အသက်တွေထောက်ထားတွေမတွေ့ရသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပြီးတော့အစားအသောက်တွေမကင်ခင်မှာလက်ကိုဆက်ပြနေစင်အောင်ဆီလို့ရှိရင်လုံလောက်တယ်လို့အကြံပြုထားတာပါ။ဒါပေမဲ့လည်းတရုတ်ဘက်ကကုန်ပစ္စည်းနမူနာတွေယူစစ်တဲ့အတွက်မြန်မာကုန်သည်တွေအခက်တွေ့နေကြတာပါ။စီကန်ချက်အစ်အတိုင်းကုန်နဲ့ရင်မောင်းအလုံးစုံစစ်ဆေးကားကမြန်မာကျပ်ငွေတောင်းချီကြနေလို့ဒါကိုဖြစ်ရှင်းပေးဖို့မြန်မာကုန်တယ်တွေကယူနန်ကုန်တယ်တာဝန်ရှိသူတွေကိုဒီနေ့ဧပြီလ20ရက်နေ့မှာပြန်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းပြည်လည်မှုမရခဲ့ဘူးလို့ညှိနှိုင်းတဲ့အစည်းအဝေးကိုတက်ခဲ့တဲ့မူဆယ်ဆန်ကုန်စီတိုင်ဒုတိယဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ
်။ဟာကုန်ပစ္စည်းတွေကိုဆက်မယ်နမူနာဆက်မယ်။အခြေအနေ30စီရွန်ငွေ60ပေးရတယ်။ကားတွေရော4000လောက်ပို့သွားတာပပန်ဝင်တဲ့ဖြစ်တယ်။နောက်ကရက်ကကြာအောင်ဒီနေ့သိမ်းမယ်နောက်ခါလောက်မှရမှာ။ခရီးတွေတပါးတွေအများကြီးဆုံးတော့သူစားတော့ပါတော့မသွားတော့ဘူး။ရပ်တတ်ပြီ။ဒီပေါ်ကတော့တားကြောက်နေဆိုဘယ်လိုလုပ်တော့ကွာအကြောက်လောက်ခဲ့တာဘယ်ကျင်မှမလို့သူတို့မိခိုးတွေရောက်နေသူတို့ကဒါဆိုဒါပဲလောက်လာဥပဒေမပြောင်းဘူးသူတို့ကပြီလားဘာပဲပြောဒီနေ့ခီးဝင်တဲ့သူမအောင်မြင်ပါဘူးကွာပြောရတော့တော့သူတို့ထက်ကိုတင်ပြမယ်ပေါ့ပြီလားပြန်ပြောပေးတယ်ပေါ့
ဒီလိုမျိုးစစ်စစ်နေရတာကြောင့်တချို့ဖျဲသီးကုံတွေတွေအရင်တော့မှပြန်မရကြတာတွေရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ဝမ်တိန်မြို့မှာကိုဗစ်အတီးပြူလူနာတွေကိုတွေ့ရှိရပြီးတဲ့နောက်အခုလိုမျိုးမြန်မာကုံတင်သွင်းတဲ့အပေါ်မှာစီကန်းချက်တွေကိုတရုတ်ဘက်ကချက်ချင်းကိုပဲထုတ်ပြန်ခဲ့တာပါဒီကြေညာချက်ဟာနေဆက်ကုံတယ်တွေအပေါ်မှာရက်ခတ်မှုရှိလာနိုင်တဲ့အကြောင်းမူဆယ်တတိယဝလံကုံစီတိုင်းဒုတိယဥထဆိုင်းခင်မောင်က view ကိုပြောပါရယ
်အဲဒါကဆက်ချင်းကြီးကောက်ကအစင်မပြေသေးလို့နိုင်ငံကကုံတယ်ရေးတာဝန်ရှိတဲ့လူကုံစီတိုင်းတာဝန်ရှိတဲ့လူတွေနဲ့တာဝန်ရှိတဲ့ဌာနတွေနဲ့ဟိုတစ်ဖက်နိုင်ငံနဲ့တော့ပြန်လေးညှိနှိုင်းနေကွာတစ်ဖက်နိုင်ငံကဒီတရုတ်နိုင်ငံကကိုဒီ COVID-19 ရောဂါကူးစက်မှုတတိယလိုင်းအရှိန်ကနည်းနည်းပြန်ရှိနေတော့ဒီဖက်ကကုန်ကွယ်မှုပေါ်မှာအတော်ဒီကုန်ကွယ်ပွဲပေါ်မှာတောင်သူတွေပေါ်မှာပိုပြီးဖိစီးရမဲ့တဘောရှိတာပေါ့လေနော
်လက်တလောဆင်းရဆိုရင်တော့ယူနန်ဒမီနယ်လုံးမှာရောဂါဖြစ်သူစုစုပေါင်း86ဦးရှိတယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ20ရက်နေ့မှာထုတ်ပြန်ထားပြီးတော့အဲ့ဒီထဲမှာအသက်50အရွယ်မြန်မာတယောက်လည်းပါတယ်လို့ဖော်ပြပါရယ်ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်ချက်တွေထဲမှာပဲကူးစက်သူတွေတဲမြန်မာလူမျိုးတွေပါဝင်ကြတာဖြစ်ပါတယ်မြန်မာအများစုရှိတဲ့ယူနန်ပြည်နယ်ရွှေလီနဲ့ဂျဲကောင်မျိုးတွေမှာလည်းကိုဗစ်ရောဂါဒုတိယကျင်းကူးစက်မှုတွေပြန်ဖြစ်နေပြီးတော့ဧပြီလ3လောက်ကဆိုလို့ရှိရင်တမျိုးလုံးအတိုင်းအတာနဲ့စစ်ဆေးမှုတွေလုပ်ခဲ့ရပါတယ်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာကိုဗစ်ရောဂါမြန်မာပြည်မှာစတင်ဖြစ်ပွားတဲ့2020မတ်လကုန်ကစပြီးတော့အကန့်အသတ်တွေရှိနေတာဖြစ်ပြီးတော့ကိုဗစ်ထိန်းချုပ်ဖို့အတွက်ကျန်းမာရေးစည်းကမ်းချက်တွေကိုတရုတ်ဘက်ကနေပြီးတော့လိုအပ်လိုအပ်သလိုထုတ်ပြန်နေတာလည်းဖြစ်ပါတယ်ခင်ဗျာ